ရန်ကုန်မှာတော့လက်ကင်ဖုံးသုံးသူတွေတနေ့တခြားတိုးလာနေတဲ့အတွက်ဆက်သွေးလမ်းကြောင်းတွေကကောင်းကောင်းပွင့်နေတဲ့ပုံပေါ်နေပါတယ်။ဒါပေမဲ့လွတ်လပ်ပွင့်လင်းတဲ့လူမှုအတိုင်းဝိုင်းပေါ်ပေါက်မှုအတွက်ဂတိပေးတာကြောင့်အာဏာရလာတဲ့ NLD အစိုးရတက်ထက်မှာပြောရဲဆိုရဲရှိသူအများအပြားအတွက်သူတို့ရဲ့အိမ်မက်တွေကအလံဝေးနေစေပါ။ဝေဖန်ရေးသမားတွေနဲ့သတင်းသမားတွေကိုစောင့်ကြည့်တဲ့အသံအဖွဲ့ကိုဦးဆောင်သူကဗျာဆရာမောင်ဆောင်ခါဟာသတင်းမီဒီယာတွေကိုဖိနှိပ်တဲ့ဥပဒေဖြစ်တဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ထောင်ချခံရသူပါ
။ဗါရလက်ရှိချိန်မှာမြန်မာပြည်ရဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်အခြေအနေဟာတဖြည်းဖြည်းနဲ့ပူပူပြီးကြာရှင်းတဲ့ဘက်ကိုတွားနေတယ်လို့ကျွန်တော်တို့မြင်တာပါတယ်။ဆိုတော့အင်းရှားဆုံးကသတင်းမီဒီယာဓမ္မတွေထောင်ပြင်းတင်းချတာတရားစွဲတာတွေဒီစုကလက်ထက်မှာပုံများလာတယ်ဆိုတော့
ဒေါန်ဆန်းစုကြည်ကိုထောက်ခံသူတွေကတော့ပြည်သူတွေကိုကောင်းကောင်းအကာအကွယ်ပေးနိုင်အောင်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဖို့အတွက်လိုတယ်လို့ပြောပါတယ်။1988လူမှုအုံကြမှုနောက်ပိုင်းဆလင်းနှစ်ကြာတရားရင်ဆိုင်ခဲ့ရတဲ့နိုင်ငံရေးကျင်းသားဟောင်းဦးရှဲကတော့ဒီလိုပြင်ဖို့အတွက်အချိန်ကအတော့ကိုကြာနိုင်တယ်လို့ပြောပါတယ
်။အဲ့ဒီကလူမှုရွေးချယ်ထားတဲ့အစိုးရကတသက်စစ်အစိုးရတသက်အဲ့လိုဖြစ်နေတဲ့အခါကျတော့ကိုင်းတွေဖြည့်ရှင်းရတဲ့တချို့ကိစ္စတွေအားလုံးပေါ်မှာမူတည်ပြီးတော့လောကခံရတာတွေအခက်အခဲတွေအများကြီးရှိတယ
်။နိုင်ငံတကာကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီတွေတိုးပေးနေချိန်မှာပဲလာရောက်ပြီးရင်းနှီးမြှုပ်နှံမဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေအနေနဲ့သတိထားသင့်တယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့က Linda Lechter ကပြောပါတယ်
။ If you're a business it's considering investing in a country where you could go to jail for raising issues about corruption or
နိုင်ငံတစ်နိုင်ငံမှာစီးပွားရေးအရာရင်းနှီးမြှုပ်နှံမှုလုပ်တော့မယ်ဆိုရင်အဲ့ဒီနိုင်ငံကအာဂရိလိုက်စားမှုလို့ပြဿနာမျိုးကိုတင်ပြတာနဲ့ထောင်ချနိုင်တဲ့ကိုယင်းနှီးမြှုပ်နှံမဲ့ဒေတာအစိုးရရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးမေကွန်းထုတ်တာနဲ့ထောင်ချနိုင်တယ်ဆိုရင်အဲ့ဒီလိုနိုင်ငံမျိုးမှာသွားပြီးကိုယ်ငွေတွေယင်းနှီးဖို့နှစ်ခါတော့ပြန်စဉ်းစားတင်တာပေါ့ဒါကတိတ်အန္တရာယ်ရှိတဲ့ယင်းနှီးမြှုပ်နှံမှုဖြစ်နေတာကို
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ပြောဆိုခွင့်တွေအပြည့်မရဘဲနဲ့လွတ်လပ်ပြီးမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်လာနိုင်ပါမလားလို့စောင့်ကြည့်လေ့လာသူတွေကမေးခွန်းထုတ်နေကြပါတယ်